ရှမ်းပြည်နယ်ရှေ့မြောက်ဒေသမှာဖြစ်ပွားနေတဲ့လက်နက်ကင်ပရိပခါရီနဲ့ပတ်သက်ပြီးအမျိုးသားပြည်နယ်တင်မြင့်ရေးနဲ့ညီညွတ်ရေးဘူဒါနာဥက္ကဋ္ဌဒေါန်ဆန်းစုကြည်ရဲ့ထုတ်ပြန်ချက်ဟာလက်တွေ့အခြေအနေနဲ့ကင်းကွာနေကြောင်းပလောင်လက်နက်ကင်အဖွဲ့ဘက်ကတုံ့ပြန်လိုက်ပါတယ်။လက်ရှိရှမ်းပြည်နယ်ရှေ့မြောက်ဒေသပရိပခါမှာပါဝင်နေတဲ့ပလောင်နဲ့ကချင်တပ်ဖွဲ့တွေကတော့အစိုးရနဲ့တပ်မတော်ဘက်က UNFC လို့ခေါ်တဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများကောင်စီရဲ့တင်ပြချက်အတိုင်းတပြည်လုံးပြစ်ခတ်ရစဲရေးကိုကျင်းပနိုင်ရေးလိုလားနေပါတယ်။ဒီအကြောင်းကိုမိုးစောကတင်ပြပေးထားပါတယ်ခင်ဗျာ။
ဟုတ်ကဲ့တင်းငုံနေနေကစတင်ခဲ့တဲ့ရှမ်းပြည်နယ်အရှေ့မြောက်ဒေသကတိုက်ပွဲတွေဟာဒီကနေ့အထိဆက်လက်ဖြစ်ပွားနေပြီးဗုဒ္ဓဦးနေကတော့အမျိုးသားပြည်နယ်တင့်မြတ်ရေးနဲ့ညီချင်းရေးဘူဌာနဥက္ကဋ္ဌဒေါ်ဆန်းစုကြည်ကဒီပရိပခနဲ့ပတ်သက်ပြီးကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်ဒီကြေညာချက်မှာမြန်မာပြည်ညီချင်းရေးအတွက်တခုတည်းသောလမ်းကြောင်းဟာပြည်တော်စုညီချင်းရေးညီလာခံ27ရာစုပင်လုံးဖြစ်ကြောင်းညီချင်းရေးဖြစ်စဉ်မှာပါဝင်သင့်ပါဝင်ထိုက်သူတွေအားလုံးပါဝင်ရေးအတွက်တကားဖွင့်ထားပြီးတန်းတူပါဝင်ရေးအတွက်ကြိုးဆိုကြောင်းနဲ့လာမယ့် February လမှာကျင်းပမယ့်27ရာစုပင်လုံးဒုတိယအစည်းအဝေးမှာပါဝင်ပြီးညီချင်းရေးခီးကိုအတူလျှောက်လှမ်းဖို့တိုက်တွန်းကြောင်းကိုဖော်ပြထားပါတယ်လက်ရှိရှမ်းမြောက်ဒေသပြည်ပခမှာပါဝင်နေတဲ့ PSLF DNLA ကပလောင်အဖွဲ့ရဲ့အထွေထွေအတွင်းမှုတပ်ဖုံးကျော်ကသူတို့အဖွဲ့ရဲ့အမြင်သဘောထားကိုအခုလိုပြောဆိုပါတယ်
အခုဖြစ်နေတဲ့တိုက်ပွဲအပေါ်မှာတောင်ဆန်းစုကြည်ရဲ့ရှုမြင်သုံးသပ်မှုကစစ်သနာဖြည့်ရှင်းနိုင်ဖို့အားအရနေတယ်လို့ကျွန်တော်တို့မြင်ပါတယ်။အခုတိုက်ပွဲတွေပြင်းထန်နေတဲ့အပေါ်မှာတောင်ဆန်းစုကြည်ရှုမြင်လာသည်ကဒါအစိုးရတည်းရဲ့အနေနဲ့ဒီမြန်မာတပ်မတော်ကကျွန်တော်တို့တိုင်းနာလက်နက်ကြီးတပ်ဖွဲ့တွေကိုဟိုယွယွချွချွဆွမ်းဆွမ်းတမန်ချိန်မုံနေတဲ့အပေါ်မှာဒါတောင်ဆန်းစုကြည်ကလက်ခံတော်သူတဲ့ပုံစံမျိုးထုတ်ပြန်ထားတယ်လို့ကျွန်တော်တွေ့ရပါတယ်ကျွန်တော်တို့အနေနဲ့လည်းဖြစ်စဉ်လိုက်ချင်တဲ့ဆိုရင်တော့ NCU လက်မှတ်ထိုးပြီးတော့27ရာစုပင်လုံးကြီးတခါကိုပဲလာပါလို့ဒီလိုရေးထားတာကဒါကလက်တွေ့မကျဘူးလို့ကျွန်တော်တို့မြင်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့က NCU ကိုလည်းထိုးဖို့ကျွန်တော်အသိပြုရှိတယ်ပြောတယ်မြန်မာတပ်မတော်ပေးဖို့ထိုး27ရာစုပင်လုံးကြီးလာခံကျွန်တော်တက်နိုင်တယ်ပြောတယ်လည်းမြန်မာတပ်မတော်ကပေးမတဲ့ဘူးစိတ်မဲလေးထုတ်ယုံနဲ့လာပါပြောယုံနဲ့ကျွန်တော်လက်တွေ့လာလို့မရတဲ့အခက်အခဲတွေများရှိပါတယ်
လက်ရှိဖြစ်ပွားနေတဲ့ရှမ်းပြည်နယ်အရှေ့မြောက်ဒေသပြည်ပခမှာကချင်ပလောင်ကိုကန့်နဲ့အေအေခေါ်ရခိုင်တပ်ဖွဲ့တွေပူးပေါင်းပါဝင်နေပြီးတိုင်းရင်းသားမဟာမိတ်လေးဘွဲ့ရဲ့27ရက်နေ့ထုတ်ပြန်ချက်မှာအစိုးရတပ်မတော်ရဲ့စီအေဖီအားကြောင့်အခုလိုပူးပေါင်းတိုက်ခိုက်တာဖြစ်ကြောင်းလည်းဖော်ပြထားပါတယ်တိုင်းရင်းသားတပ်ဖွဲ့တွေကိုအစိုးရတပ်မတော်ကပြန်လည်တိုက်ခိုက်နေပြီးနေမြေဒေသတချို့မှာတိုက်ပွဲတွေဟာပြင်းပြင်းထန်ထန်ဆက်လက်ဖြစ်ပွားနေစေရှိပါတယ်ဒီတိုက်ပွဲတွေရက်ဆိုင်ဖို့အတွက်တော့သူတို့ရဲ့လူလာချက်ကိုပလောင်ဖွဲ့ရဲ့အထွေထွေအတွင်းမှုတပ်ဖုံးကျော်ကအခုလိုဆက်ပြောပါတယ်
။တိုက်ပွဲတွေရက်ဖို့ဆိုရင်တော့ဒေါ်အောင်ဆန်းစုကြည်အနေနဲ့မြန်မာတပ်မတော်ကိုပြောပြီးတော့မှတပီလုံးအတိုင်းသားအဖြစ်ခရဲ့စေရအမြတ်လို့ခုလူတယ်။အခုထိုးနေတဲ့ထိုးစစ်တွေရက်ဖို့လူပါတယ်။အဲအဲ့ဒါဆိုရင်တော့ကျွန်တော်တို့တိုက်ပွဲတွေရက်ပြီးတော့မှနိုင်ငံတကာရှိပွဲတွေမြန်မြန်ရောက်လာနေဆိုရင်တော့ဒါကတိုက်ပွဲတွေငြိမ်းသွားမှာပါ။အခုအဲ့လိုမဟုတ်ပဲနဲ့ဒီလိုကျန်ထိုးစစ်တွေပဲဆက်တိုက်ထက်လို့ရမယ်ဆိုရင်တော့ကျွန်တော်တို့ကလည်းအပြန်အလှန်ခုခံနေတဲ့တိုက်ပွဲတွေကတော့တော့ဟောထက်ပြီးတော့မှကြာမဲ့သဘောရှိပါတယ်
။အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငင်းချမ်းရေးဘူဟုဌာနဥက္ကဋ္ဌဒေါန်ဆန်းစုကြည်ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးကချင်လွတ်လပ်ရေးအဖွဲ့ KIO ကတရားဝင်သဘောထားထုတ်ပြန်တာမရှိသေးပါဘူး။KIO ရဲ့ဤပညာအကြံပေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးထောက်ခါကတော့ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့တင်ပြချက်၉ချက်ကိုအစိုးရဘက်ကလက်ခံနေဆိုရင်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးနိုင်ဖို့ရှိကြောင်းသုံးသပ်ပါတယ
်။အစိုးရအနေနဲ့တောက်တူဖန်နဲ့ UNFC ရဲ့ခါတဲ့အချက်ရှိချက်သဘောတူတယ်ဆိုလို့ရှိရင် NCA ထိုးဖို့ဖြစ်နိုင်တယ်ဆိုရတယ်တတိုင်းဒီလုံဆိုင်ထိုးဖို့အတွက်ကြိုးတဲ့အချင်းမှာ UNFC ကောင်းဆောင်ဘုဇုတ်ကြီးဘာလာပြောတယ်အဲ့ဒါအစိုးရဘက်ကလည်းကြီးညာလိုက် UNFC အနေနဲ့လည်းကြီးညာမယ် Nationwide စင်ကိုအလုံးဝိုင်းပြီးတော့ကြီးညာလိုက်ရအောင်အဲ့ဒါပြောပြီးဒီစာနဲ့လည်းပို့ပြီးဒီနော်အဲ့ဒီကိုချက်ကိုအစိုးရသဘောတူလက်ခံတယ်ဆိုလို့ရှိရင်အလုံးကအေးစေးဖြစ်သွားမယ်လို့
UNFC ရဲ့တင်ပြချက်၉ချက်မှာတနိုင်ငံလုံးအပြည့်ခတ်ရက်စဲရေးကိုအစိုးရနဲ့တက်မတော်ဘက်ကကြီးညာဖို့အချက်တစ်ချက်လည်းတောင်းဆိုထားတာဖြစ်ပါတယ် UNFC ရဲ့နိုင်ငံရေးဆွေးနွေးရေးအဖွဲ့ DPN ဟာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင် Peace Commission နဲ့တွေ့ဆုံဆွေးနွေးနေရမှာအချက်အချို့ကိုသဘောတူညီချက်ရထားပြီးဖြစ်ပါတယ်ဒီလအကုံပိုင်းမှာထပ်မံတွေ့ဆုံဆွေးနွေးဖို့ကိုလည်းနောက်ဆုံးအကြိမ်ဆွေးနွေးပွဲမှာသဘောတူထားပါတယ်ဒီကနေ့မှာတော့ရှမ်းပြည်နယ်အရှေ့မြောက်ဒေသကမုံကိုနန်းခမ်းမန်တုံနဲ့ကုတ်ခိုင်ဒေသတွေမှာနှစ်ဖက်တပ်တွေကြားတိုက်ပွဲတွေဟာဆက်လက်ဖြစ်ပွားနေပြီးမနက်ပိုင်းကတရုတ်မြန်မာနယ်စပ်ကုံတွယ်ကြီးရဲ့အချက်ချကြားတဲ့မူဆယ်105မိုင်မှာလဲတနာရီကျော်ကြာတိုက်ပွဲဖြစ်ပွားခဲ့ပါတယ်